တန်ရွေးပဋိပက္ခနဲ့ပတ်သက်ပြီးတော့ဆရာတို့ပါတီရဲ့တန်ရွေးမြို့နယ်ဥက္ကဋ္ဌဥမ္မဘူးအဖန်ခံတဲ့အပေါ်မှာဘယ်လိုတွေများသဘောထားရှိပါလဲခင်ဗျာ
ပါတီတစ်ခုရဲ့ဥက္ကဋ္ဌဆိုတာပါတီတစ်ခုမြို့နယ်တစ်ခုအတွက်အဓိကပုဂ္ဂိုလ်အဲ့တော့ဒီမြို့နယ်နဲ့ပတ်သက်လို့တာဝန်အားလုံးယူရတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်အဲ့တော့ပါတီတစ်ခုရဲ့မျက်နှာပုံပေါ့နော်မြို့မှာလည်းပဲလူတိုင်းနီးပါးလောက်နဲ့ပြီးတဲ့ပုဂ္ဂိုလ်တူဟာခုနလိုဒီရှိုးမှုလိုဘာလို့ညာလို့ဆိုရဲဆွဆွချက်တွေမှာပါနိုင်ခြင်းရှိမရှိကိုယုတ်တိပြရတရားကြီးကျွန်တော်တို့ပြန်သုံးသပ်ဖို့လိုပါလေအဲ့ဒါကြောင့်လူပုဂ္ဂိုလ်တူကိုတန်တရားဝင်ခြင်းအားဖြင့်ရေးတက်ဖွဲ့ကဖမ်းယူပဲဆိုတာမျိုးကဒီကရက်ခက်နေတော့ကျွန်တော်မပြောချင်ဘူးဒါပေမဲ့ဒီခက်မှာတကယ်တမ်းသူတို့သမဏကြီးပြောတဲ့ပွင့်လင်းတဲ့ခက်ကိုသွားကျင်နေဆိုရင်တရားရုံးကိုသူတို့ကြိုတင်ပြီးကမှဝရန်တောင်းတာတို့ဆက်ဆံရရရကတော့လည်းညှိနှိုင်းပြီးကမှခိုးယူခြင်းကျူရာမျိုးတော့ပိုကောင်းတဲ့စိတ်လို့ထင်ပါဘို့အခုကပါဇာကပြောတာကဒီမိုကရေစီလမ်းကြောင်းတို့သွားကျင်တဲ့ဟာကနောက်ကျောင်းပြန်တဲ့သဘောဖြစ်တဲ့ခါကြတော့တူတူနဲ့ရောကျွန်တော်တို့ပါတီဝင်တူနဲ့ပြောဆိုရတယ်တန်ချက်ပါတယ်ကျွန်တော်တို့ဒါမျိုးပါတီဥပဒေတူကိုတော့အကြောင်းအကျောင်းတစ်ခုကိုပြသည်ညတာအလွန်လောက်စစ်စစ်ခုယူမြင်မြန်ပြီးကမှတက်တဲ့ပုံမှလေးတက်ပြီးကမှတရားရုံးတင်တာမျိုးကနောက်ကျောင်းပြန်သွားနေတဲ့လမ်းကြောင်းလို့ကျွန်တော်ပြောပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ကတော့လက်မခံဘူး
ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာတို့ပါတီနဲ့ရောပါတီများဆက်လုပ်သွားဖို့ရှိပါလားခင်ဗျာ
ကျွန်တော်တို့ကရန်ကုန်ရှင်းလာအဲ့ဒါပါကျွန်တော်တို့နှစ်ပါတီပေါင်းဖို့လေးပါတယ်တန်ရွေးကိစ္စနဲ့ပတ်သက်လို့အသေးစိတ်ကျွန်တော်တို့ပါတီဘက်ကစကားဦးကတွေ့ပါလိမ့်မယ်ပြီးရင် statement တစ်ခုထုတ်ဖို့ရှိတယ်တန်ရွေးနှစ်ပတ်သက်လို့ဘလို့စီစဉ်တကြဖို့လေသွားရောက်ကြည့်ပြီးကမှအသေးစိတ်လေ့လာရင်ကောင်းမယ်တော်တော်မှတူဦးကိုတာဝန်ပေးရင်ကောင်းမလားကျွန်တော်တို့ဘက်ကကွန်ပဏီကပဲကြည့်ချက်ဒီကမှဖြစ်စဉ်လေးစိတ်နဲ့ပတ်သက်လို့ကျွန်တော်တို့သုံးသပ်နိုင်အောင်လေ့လာမယ့်တိန့်တစ်ခုကိုဖွင့်ကောင်းမလားဆိုတော့ကျွန်တော်တို့ပြန်လာသုံးသပ်မှာပါတော်တော်ဒီနေ့ပြီးရဲ့နောက်မှာတော့ကျွန်တော် statement တစ်ခုထုတ်ဖို့အကြောင်းရှိပါတယ
်တန်ရွေးပဋိပက္ခနဲ့ပတ်သက်လို့သမရဦးသိန်းစိန်ကလည်းသူ့ရဲ့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေနောက်ပိုင်းပေါ်လေပထမဆုံးတွားရောက်တဲ့ဒီခီးစဉ်မှာအချိန်ကြီးလှုပ်တာဖြစ်နိုင်တဲ့လို့တန်တရားရှိတယ်ဆိုပြီးတော့သမရဦးသိန်းစိန်ကပြောတာလည်းရှိပါတယ်ဆရာတို့ကဘယ်လိုတွေများတွက်ဆလို့ရပါလဲခင်ဗျာ
အတိတ်ချက်ဗျာ29ရက်နေ့မှာဦးရွှေမန်းနဲ့ဒီခိုင်19မြို့နေကခေါင်းဆောင်တွေတွေ့နေဆိုတာတင်ညာပြီးသားဖြစ်ပါတယ်နှစ်ပတ်သုံးပတ်လောက်တင်ညာထားပြီးသားအဲ့တော့အဲ့ဒါနဲ့တွေ့ဖို့အတွက်မြို့နယ်ကိုစားကြည့်တဲ့ပုဂ္ဂိုလ်ကြီးက29ရက်နေ့မှာ IGC ဒီလမ်းမှာတွေ့တယ်ဆွေးနွေးတယ်ဆိုင်းသားဒီခိုင်တွေနဲ့ပတ်သက်လို့ဗမာခေါင်းဆောင်တွေနဲ့ကျွန်တော်တို့ယုံကြည်မှုပြသနိုင်ခဲ့တယ်ဒါသမိုင်းမှာတို့ထူးထူးခြားခြားအောင်လုပ်တော့အဲ့ဒါနဲ့တချိန်တည်းမှာဦးသိန်းစိန်ဟာဒီခိုင်ခီးစိန်ကိုစားတယ်ပွန်လင်းပြောရင် journalist တောင်မဖြစ်ဘူးဒါမဲ့လို့ဒီ diplomat တွေကလည်းကျွန်တော်တို့အဲ့နောက်မှာခုနလိုခီးစင်တွေဖြစ်တဲ့ခါမှာကျွန်တော်တို့ဒီခီးစင်ရဲ့ကြိုတင်အကြောင်းတရားတွေရှိပါတယ်ဟိုအခုမှဆိုတော့ OIC နဲ့ပတ်သက်တဲ့နိုင်ငံသားရဲ့ဝန်ကြီးလာဖို့အကြောင်းတရားရှိတယ်ဦးရထွက်ကဒါညင်းတာရှိတယ်အဲ့ဒါလိုပဲကွန်တန်နာဟာလာမယ့် UN လူခွင့်ရည်ညီလာခံမှာ FIFA report ကိုတင်ဖို့ရှိတယ်ဆိုတော့အကြောင်းတရားတွေအများကြီးကဆက်ဆက်မှုရှိပါတယ်ဆက်ဆက်မှုရှိတဲ့အကြောင်းတရားတွေကိုအသေးစိတ်အသေးချာချာမလေ့လာသေးနဲ့ခုနလို checklist နဲ့ checklist ဖမ်းတယ်လို့လူခွင့်ရည်ဖွဲ့ကောင်းဆောင်တွေပါတီကောင်းဆောင်တွေကိုဖမ်းဆီးခြင်းအားဖြင့်ဒီကြေညာဟာညီဝတ်ပြကြသွားနိုင်လို့ယူဆမေးဆိုရင်ကျွန်တော်တို့ကကျွန်တော်တို့တကယ်တင်းရေးကြနဲ့လူမှုပတ်ဝန်းကျင်လေးကိုဖန်တီးခြင်းနဲ့လူမှုအဖွဲ့အစည်းနှစ်ခုနဲ့ပတ်သက်တဲ့ခဏကိုဟိုအတွင်းကြကြမလေ့လာမိဘူးလို့ပဲကျွန်တော်တို့သုံးသပ်ပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ဒီလိုဖန်တီးတဲ့နောက်မှာ5နာရီလောက်မှာခုနရုံထုတ်လာတယ်လို့သိပါတယ်။3ရက်နေမှာရုံထုတ်တဲ့အခါမှာညနေ5နာရီမှာထုတ်တဲ့အခါမှာတရားရုံးပတ်ဝန်းကျင်မှာလူထုတ်ဟာ5000လောက်လာပြီးခါမှာနားထောင်ကြတယ်လို့ပြောပါတယ်။အဲ့ဒီညမှာလေးပဲတခြားတနေ့ရမှာပြိပက္ခရှိပုံလို့ချင်းဖြစ်တယ်လို့ကြားပါတယ်။သူတို့ကယူဇာဟာနောက်ကွေကလူတွေဂျိုးကန်ထုတ်ဆိုလို့ဖြစ်တာလားသူတွေဂျိုးကန်ထုတ်ဆိုလို့ဖြစ်တာလဲလူတွေရဲ့ယဉ်ကျေးမှာတူးချင်းယဉ်ကျေးမှာမြစ်တွေနေပြီလားအခုတော့မဟုတ်တူရဲ့လှုပ်ဆော်မှုကြောင့်ဒီပြဿနာဖြစ်နေသလားဆိုတာကတော့ချင်းကျွန်တော်တို့ခွေးချမ်းစစ်ကြောပြီးကမှဒီ community တစ်ခုကိုဘလို့တင်းကြီးအေးချမ်းအောင်ထားပေးနိုင်တဲ့အုပ်ချုပ်မှုရန်ရရဲ့ခိုင်မာတဲ့ကျွန်တော်ကြည့်ချက်မှုခုနလိုလူစုံရဲ့ဖွဲ့စည်းရေးပါဝင်ကြည့်တွေ့မှုကအမတန်အရေးကြီးပါတယ်။ဒါကြောင့်ဆိုရင်ဒီပြဿနာဒုတိယလှိုင်းပြန်ဖြစ်တဲ့အောက်တိုဘာ1ရက်နေ့မနေ့9နာရီမှာတန်ရွေးဘက်ကတငိုးရလာတဲ့ security taxi မရှိမှာပါတဲ့တိုင်းသားတွေရှိပါတယ်။ဥမာရှင်းတိုင်းသားတူဖြစ်တဲ့ကြောက်ရှူမာနေတဲ့သင်းဟိုဆရာကြီးဟာလည်းဒီ security taxi မှာပါတဲ့ခရင်တိုင်းသားတူလေးပါတယ်။ရခိုင်လေးပဲ3ရက်လောက်ပါတယ်။အဲ့ဒီမှာရခိုင်တူကကြောက်နေပြီးကမှခုနလိုလူလေးဦးဟာရွှေလေးရေးစခန်းရှိမှာတန်ကလေးလူအုပ်နဲ့ဌာနခုတ်ပြီးကမှ detection ကိုခံရတယ်။ဒါမဲ့လို့ရေးတွေကရက်ကြည့်နေလို့ကျွန်တော်သိရပါတယ်။အဲ့လိုဖြစ်ပြီးတဲ့နောက်ပါမှသာလေဆက်လက်ပြီးကမှစေနာကြီး၁၇နှစ်၁၇နှစ်စသဖြင့်နောက်ဆက်တွဲမှာမီရှိုးမှုတွေထိတွေ့မှုတွေဖြစ်တဲ့ဆိုတာကျွန်တော်တို့သိတဲ့အခါမှာလုံချုံရဲ့ဖွဲ့စည်းရေးကဏ္ဍကိုကျွန်တော်မြင်လို့မရဘူး။ဘာကြောင့်2017ဇွန်လ7ရက်နေ့မှာလုံချုံရဲ့ဖွဲ့စည်းရေးကမတက်ရက်ပြီးကမှမောင်းလို့ဖြစ်စဉ်တောင့်ကြည့်နေတဲ့နောက်ပါကအဲ့လိုပဲဖျားတော့ကျွန်တော်တို့သိတယ်မကြည့်လားတော့အုတ်ကံတော့ပါဒီတိုင်းရက်ကြည့်နေတဲ့ဖြစ်စဉ်တွေရှိတဲ့အခါမှာဦးရွှေမန်းရဲ့ဟုတ်လားခုနကျွန်တော်တင်ပြခဲ့တဲ့29ရက်စက်တင်ဘာလနေ့မှာရခိုင်တိုင်းရင်းသားခေါင်းဆောင်တွေနဲ့ဟုတ်လားဗမာတိုင်းရင်းသားပြည်ထောင်စုဘက်တို့နိုင်ငံတော်ဦးနဲ့ချစ်ချွေပုံနောက်မှာဖြစ်လာတဲ့ကြည့်ပြမှုအကုန်လုံးဟာကျွန်တော်ရဲ့ပုံလည်းတူလို့ရှိရင် negative view ကိုသွားရတဲ့ဘုတ်ဖြစ်တဲ့ခါမှာဒီသိသိပြောတဲ့ခုနကတိတ်ဆိုင်ပုံလားနောက်ကွေကကြိုးကန်ပုံလားဆိုတာကတော့ချင်းကျွန်တော်ထင်ပါတယ်တွေ့ကြုံရှိတဲ့ကောင်းဆောင်ပြီးပြန်လည်သုံးသက်ဝေဖန်သုံးဖြတ်ပြီးကံပါသားလင်းတာကိုစစ်တကြဘလို့တို့တို့သွားခြင်းနဲ့လမ်းကြောင်းမှာဟိုသိမ်ွက်ညင်သားဆိုတာဆောင်းရဲကောင်းပလေးဆိုတာကိုလေ့လာပြီးကံမှာဆောင်းရဲသွားမယ်လို့ထင်ပါတယ်
တော်တော်လေးမှကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဗျာ